Hamas ဖွဲ့အော်တိုဘာလ9ရက်နေ့ကအစ္စရေးကိုအကြမ်းဖက်တိုက်ခိုက်ရမှာကုလသမဂ္ဂရဲ့ပါလက်စတိုင်းဒုက္ခသည်ရေးရအေဂျင်စီ UNRWA ဝန်ထမ်းစနစ်အပေါ်ဝင်တဲ့အကြောင်းစွပ်စွဲချက်တွေဌာနရင်းစစ်ဆေးရေးယူမှုတွေချက်ချင်းလုပ်ခဲ့တဲ့အကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုကူတရက်စ်ကဒီကနေ့တင်းငွေနေ့မှာပဲပြောဆိုလိုက်ပါတယ်စွပ်စွဲခံရသူတွေကကိုယ့်ကိုချက်ချင်းစုံစမ်းဖော်ထုတ်ပြီး UNRWA ကော်မရှင်နာမင်းကြီးဖီလစ်လာဇာရနီကအလုပ်ဖြုတ်လိုက်တယ်လို့လည်းအတွင်းမှုချုပ်ကကြေညာချက်မှာဖော်ပြခဲ့တာပါ။တယောက်ကတော့သေဆုံးပြီးနောက်နှစ်ယောက်ကတော့စုံစမ်းဖော်ထုတ်နေသေးပဲလို့လည်းကုလသမဂ္ဂအကြီးအကဲကပြောပါရတယ်။အကြမ်းဖက်မှုတွေနဲ့ဆက်နွယ်တဲ့ကုလသမဂ္ဂဝန်ထမ်းဘယ်သူမှမဆိုရာဇဝတ်ကြောင်းအရာစုံစမ်းစစ်ဆေးမှုတွေအပါအဝင်အရေးယူခံရမယ်လို့လည်းတတိပေးခဲ့တာပါ။ကျွလွန်သူတွေကိုအရေးယူဖို့တက်ဆိုင်ရာတာဝန်ရှိသူတွေနဲ့အတွင်းမှုချုပ်ရုံးကပူးပေါင်းဆောင်ရွက်သွားမယ်လို့လည်းပြောဆိုထားပါရတယ်။ဆွဆွဲချက်ထွက်ပေါ်ခဲ့ပြီးနောက်American, Britain, Canada, Australia, Italy, Finland စတဲ့အလူရှင်နိုင်ငံတွေက Palestine ဒုက္ခသည်ရေးရအေဂျင်စီကိုထောက်ပံ့နေတာတွေကိုဆိုင်းငံ့လိုက်ကြတာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတော့ Gaza ဒေသကအရသာ2တန်းလောက်နဲ့ထောင်ပေါင်းချီတဲ့ဝန်ထမ်းတွေက UNRWA ကိုမိခိုနေရတာကြောင့်အကူအညီတွေဆက်ပေးသွားကြဖို့ပန်ကြားထားပါတယ်ခင်ဗျာ။